2023ငင်းကြီးနိုဘယ်ဆုရှင်နာဂစ်မိုဟာမက်ဒီကိုအီရန်တရားရုံးကနေထောင်နဲ့နောက်တက်တနှစ်တက်ပြီးတိုးချလိုက်တာအတွက်နော်ဝေးနိုဘယ်ဆုပေးကော်မတီကနေရှုံချလိုက်ပါတယ်။အစ္စရေးဆိုရကမစ်မိုဟာမက်ဒီပုံမှန်တရားမျှတမှုရှိပဲပြင်းထန်တဲ့ပြစ်ဒဏ်ချမှတ်မှုကိုပြင်းပြင်းထန်ထန်ကန့်ကွက်ကြောင်းနဲ့ဒါဟာလူခွင့်ရေးကိုဗျောင်ဗျောင်တင်းတင်းနဲ့ချိုးဖောက်တာဖြစ်တယ်လို့ဟန်ပြတရားစီရင်မှုဖြစ်ကြောင်းနဲ့နိုဘယ်ကော်မတီကစစ်ဆေးရေးနေမှာစညာချက်ထုတ်ပြန်ပြောပါတယ်။အမှတ်ထားတဲ့စီရင်တိုင်းမွတ်စလင်ခေါင်းစည်းပေါ်မှာမချုံတဲ့အတွက်သူကတော့2021နိုဘမ်ဘာကလေးကဖမ်းထားတာပါဒီသမတ်ချက်ကိုမလိုက်နာမှုနဲ့သူကတော့ထောင်နဲ့တစ်နှစ်ချတာဖြစ်ကြောင်းသူကရှင်းနေမော်စတာဖာနေလူကအင်ကန်လေးလူမှုမီဒီယာ X မှာရေးပါတယ်သူကတော့ခုနောက်ဆုံးပြစ်ဒဏ်ချမှတ်တာဟာတတ်တော်ရွေးကောက်ပွဲတွေကိုတပိတ်မှောက်ဖို့တောင်းဆိုတာဆွီဒင်နဲ့နော်ဝေးကလွတ်တော်မှတ်တဲ့စီကိုစာပို့တာနဲ့တရင်သမားချောင်းသူဒါနာဂါလီဘရက်နဲ့ပတ်သက်ပြီးမှတ်ချက်ပေးတာနဲ့ဆက်နေနေတယ်လို့လည်းပြောပါရယ်ဂါလီဘက်ဟာသူ့အရင်အဖမ်းခံရခြင်းကလုံခြုံရေးတွေကသူ့ကိုလိမ်ပိုင်းစော်ကားကြောင်းထုတ်ဖော်ပြောဆိုခဲ့တဲ့နောက်ဖမ်းခံရတာလို့လူခွင့်အဖွဲ့တွေကပြောပါရယ်အခုတော့ပြန်လွတ်လာပြီဖြစ်ပါရယ်အီရန်တရားရေးဌာနရဲ့အွန်လိုင်းဆန်တဲ့နာမှာတော့သူကမှန်မှန်ကန်ထပ်ဆိုတဲ့အတွက်တရားစွဲခံရတာလို့ပြောပါရယ်